တူရကီအစိုးရကအရက်ဖက်နဲ့စစ်ဖက်ဝန်ထမ်းတွေရင်းနဲ့လုံခြုံရေးတာဝန်ရှိသူတွေအားလုံးစုစုပေါင်း4000နီးပါးကိုအလုတ်ထုတ်ပစ်လိုက်ပါတယ်။မနေ့ကမအောင်မြင်တဲ့အာဏာသိမ်းမှုနဲ့ဆက်ဆံနေသူတွေကိုအလုတ်ဖျောက်ပစ်တဲ့ပုံမျိုးတွေ့နေရတာပါ။စနေနေ့ကကြေညာလိုက်တဲ့အစိုးရပြန်တမ်းရအလုတ်ထုတ်ခန်းတဲ့ဝန်ထမ်း1128ဦးထဲမှာတရားရေးဝန်ကြီးဌာနကထောင်ဝန်ထမ်းတွေကျွမ်းကျင်ပညာရှင်တွေအပြင်ဘာသာရေးဆိုင်ရာဝန်ကြီးဌာနဝန်ထမ်းတွေလည်းပါပါတယ်။ဒါမှမနစ်ကဂျွန်လိုက်မအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပွားခဲ့ခြင်းကစပြီးတစ်ချိန်တည်းမှာပဲအများဆုံးအလုတ်ဖြုတ်ပစ်တာပါ။အဲဒီချိန်ကစပြီးအလုတ်ကရာရီရက်ဆက်ခံရတဲ့အရက်ဖက်ဝန်ထမ်းတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းစုစုပေါင်း3000လောက်ရှိပါတယ်။အဖမ်းခံရသူကတော့4000ကျော်တာပါ။တူကီဆော့ကစနေနေ့မှာပဲမတွေ့ဘူးသေးတဲ့သူတွေတွေ့ဆုံမှုစီစဉ်ပေးတဲ့ TV dating အစီအစဉ်ကိုပိတ်လိုက်တယ်လို့ကြေညာခဲ့တယ်လို့ကွန်ပျူတာအွန်လိုင်းမှာစူဇန်ရှာဖွေလို့ရတဲ့ Wikipedia website ကိုလည်းကြည့်ကွန်ပိတ်လိုက်ပါတယ်။တူကီကအကြမ်းဖက်ဖွဲ့ရင်းနဲ့ပူးပေါင်းဆောင်ရွက်နေကြောင်း Wikipedia ကပြောတယ်လို့တူကီဆော့ကဆိုပါတယ်။